ဘယ်ဂျီယံနိုင်ငံကတ်လစ်ဒလူဗန်တက္ကသိုလ်မှကျင်းပမယ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်ဆန်းစုကြည်ရဲ့ဟောပြောပွဲကိုအပရိသတ်တထောင်ကျော်တက်ရောက်ဖို့စီရင်ပေးသွင်းထားတယ်လို့တက္ကသိုလ်အုပ်ချုပ်ရေးမှူးက VOE ကိုပြောပါရယ်စနေနေ့ဒေသစံတော်ချိန်မနက်ပိုင်းမှာတရားတရားနဲ့ဂယုဏတရားထားရှိရေးဆိုတဲ့ခေါင်းစဉ်နဲ့ဟောပြောပွဲကိုကျင်းပမှာဖြစ်ပါရယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်အောင်ဆန်းစုကြည်ဟာသူ့ရဲ့ဥရောပ၅နိုင်ငံခရီးစဉ်ကိုဘယ်ဂျီယံနိုင်ငံနဲ့စတင်လိုက်တဲ့အကြောင်းမတ်အင်ဂျင်နိုင်ကတင်ပြပေးမှာပါရှင
်ဟုတ်ကဲ့ပါဥရောပကော်မရှင်ရဲ့ဖိတ်ကြားချက်နဲ့ဘယ်လ်ဂျီယံနိုင်ငံကိုရောက်ရှိလာမဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်ဟာရောက်ရောက်ချင်းမှာပဲမြို့တော်ဘရပ်ဆဲလ်နဲ့12မိုင်ကျော်လောက်ဝေးကွာတဲ့ကက်သလစ်ဒလူဗန်တက္ကသိုလ်မှာကျောင်းသူကျောင်းသားတွေပါမော့ခတွေအပါအဝင်ဒေသခံပြည်သူတွေနဲ့တွေ့ဆုံဖို့ရှိပါတယ်။သူ့ရဲ့ဟောပြောပွဲကိုတက်ရောက်ဖို့အပရိသတ်ပေါင်း1000ကျော်စီရင်ပေးသွင်းထားတာပါ။ဒေါက်အောင်ဆန်းစုကြည်ရဲ့ထင်ရှားတဲ့ဂုဏ်သတင်းကြောင့်အခုလိုပရိသတ်တွေထောင်ကျော်ပြီးစီရင်ပေးသွင်းထားတာဖြစ်တယ်လို့တက္ကသိုလ်ရဲ့အုပ်ချုပ်ရေးနဲ့ဆက်ဆံရေးဌာနညွှန်ကြားမှု Daniel Rehia က VOE ကိုပြောပါရယ်ဒါအပြင်ဒီပွဲဖြစ်မြောက်ဖို့စီစဉ်ခဲ့ပုံကိုအခုလိုပြောပြပါရယ
် Aung San Suu Kyi is a doctor honoris causa from our university.
Aung San Suu Kyi ကဒလူဗန်ကက်သလစ်တက္ကသိုလ်ကဂုံဒူးဆောင်ပါမောက္ခဘွဲ့ကို1998ခုနှစ်မှာချီးမြှင့်ခံထားရပါတယ်ဥရောပကော်မရှင်ရဲ့ဖိတ်ကြားချက်နဲ့ဘယ်ဂျီယံနိုင်ငံကိုရောက်လာတဲ့အချိန်မှာကျွန်တော်တို့တက္ကသိုလ်ကိုလည်းလမ်းရောက်လည်ပတ်ခြင်းကြောင့်ဒေါအောင်ဆန်းစုကြည်ကကမ်းလှမ်းလာတဲ့အတွက်သူ့တွေ့ဆုံပွဲကိုစနေနေ့မနေ့ပိုင်းမှာကျင်းပဖို့ကျွန်တော်တို့စီစဉ်ခဲ့တာပါနိုင်ငံရေးမှာတရားတရားနဲ့ဂယုဏတရားထားရှိရေးဆိုတဲ့ခေါင်းစဉ်နဲ့ဟောပြောမှာဖြစ်ပါတယ
်ဒါအပြင်ဒေါအောင်ဆန်းစုကြည်ကိုတက္ကသိုလ်ကနှစ်ပေါင်းများစွာကတည်းကအားပေးထောက်ခံလာတာဖြစ်တယ်လို့ Daniel Rehia ကပြောပါတယ်
was supporting her a lot when she was assigned
ဒေါအောင်ဆန်းစုကြည်နေအိမ်ကျေကျုံနဲ့နှစ်ပေါင်းများစွာအချင်းကြနေတဲ့ကာလမှာကျွန်တော်တို့တက္ကသိုလ်ကနေသူ့ကိုထောက်ခံအားပေးခဲ့ပါတယ်။ဒါအပြင်တက္ကသိုလ်တည်ရှိနေတဲ့မြို့ကဒေသခံတွေရဲ့ပံ့ပိုးထောက်ခံမှုကိုလည်းဒေါအောင်ဆန်းစုကြည်ရရှိခဲ့တာပါ။နောက်တစ်ခုကဒီတွေ့ဆုံပွဲမှာနိုင်ငံခြားတန်တမာတွေပါဝင်ဟောပြောပေးဖို့ဥရောပသမဂ္ဂရဲ့လှုပ်ထုပ်လှုပ်နှီးတွေကိုဒေါအောင်ဆန်းစုကြည်ကမေးထားပါတယ်
။အဲ့ဒီနောက်မှာတော့ဒေါအောင်ဆန်းစုကြည်ဟာတနင်္ဂနွေနေ့မှာဥရောပကောင်စီဥက္ကဋ္ဌနဲ့ဘရာဇီးမြို့မှာတွေ့ဆုံဖို့ရှိပါတယ်။တနင်္လာနေ့မှာတော့လူဇင်ဘတ်နိုင်ငံမှာဥရောပသမဂ္ဂ28နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေနဲ့လည်းနေ့လယ်စာဆိုင်တွေ့ဆုံမှုရှိတယ်လို့ဆိုပါရယ်။အောက်တိုဘာလ22ရက်နေ့တင်းတင်းနိုင်ငံ Strasbourg မြို့မှာရှိတဲ့ဥရောပပါလီမန်မှာကျင်းပမဲ့စုပေးပွဲအခမ်းအနားမှာဒေါအောင်ဆန်းစုကြည်ဟာဆာခရော့စုကိုလက်ခံရယူမှာဖြစ်ပါရယ်။ဒီစုကိုဥရောပသမဂ္ဂကလွန်ခဲ့တဲ့1990ခုနှစ်ကတည်းကဒေါအောင်ဆန်းစုကြည်ကိုချီးမြှင့်ထားတာပါ။စုပေးပွဲအခမ်းအနားမတိုင်ခင်မှာတော့ဥရောပပါလီမန်ဥက္ကဋ္ဌမာတင်ရှူးစ်နဲ့ဒေါအောင်ဆန်းစုကြည်ကတွေ့ဆုံမှာပါ။ဒါအပြင်အခြားပါလီမန်ခေါင်းဆောင်တွေနဲ့လည်းတွေ့ဖို့အစီအစဉ်တွေရှိတယ်လို့ဥရောပပါလီမန်ဥက္ကဋ္ဌရဲ့ပြောခွင့်ရအမျိုးသမီးမုတ်နိုယန်က VOE ကိုပြောပါရယ
်။ She would meet some people in the parliament, MEPs, and she would
ဒေါအောင်ဆန်းစုကြည်ဟာဥရောပသမဂ္ဂရဲ့အခြားခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှာပါ။ဒါပေမဲ့ဥရောပပါလီမန်ကိုတူလာရောက်လည်ပတ်မဲ့အစီအစဉ်ကလည်းတူတောင်းပါရယ်။နိုဝင်ဘာလမှာကျင်းပမယ့်25နှစ်မြောက်ဆာခရော့စုချီးမြှင့်တဲ့နှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားမှာနာမည်ကျော်နိုင်ငံတကာဆုရှင်တွေကိုယ်တိုင်တက်ရောက်ဖို့ရှိပေမဲ့ဒေါအောင်ဆန်းစုကြည်ကတော့မတက်ရောက်နိုင်တော့ပါဘူး
။စုပွဲပွဲအခမ်းအနားမှာဒေါအောင်ဆန်းစုကြည်ဟာအဖွဲ့မိကွန်းပြောဖို့ရှိပါတယ်။အဲဒီနောက်သတင်းစာရှင်းလင်းပွဲကိုဒေသစံတော်ချိန်နေ့လယ်7နာရီခွဲမှာပြုလုပ်မှာပါ။အဲဒီနောက်မှာတော့ဒေါအောင်ဆန်းစုကြည်ဟာပြင်သစ်နိုင်ငံကနေပြည်တိုင်နိုင်ငံကိုထွက်ခွာมาဖြစ်ပါတယ်။အခုခီးစဉ်ဟာဒေါအောင်ဆန်းစုကြည်ရဲ့တတိယမြောက်ဥရောပခီးစဉ်ဖြစ်ပါတယ်ရှင်။